ငယ်ဦးရွှေမောင်အနေနဲ့ရခိုင်ပြည်နယ်ဘူတီတောင်မဲဆန္ဒနယ်ကနေပြီးတော့ပေါ့နော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှုရွေးကောက်ပွဲကော်မရှင်ကိုအမည်စင်းပေးထားတာဘောနော်ကန့်ကွက်တာတွေရှိနေဆိုပြီးကျမတို့ကြားရလို့ပါရှင်။ဘာကြောင့်များကန့်ကွက်တယ်ဆိုပြီးတော့များအငယ်တိထားပါလဲလို့ရှင်
ကျွန်တော်တို့တရားဝင်တော့မသိရသေးပါဘူး။အကြမ်းတမ်းပြီးတာတော့မောင်တော်ခရိုင်လာဝကဦးစည်းမှုဦးစောနိုင်ကကန့်ကွက်တယ်လို့ပြောပါတယ်။နောက်တစ်ခါရခိုင်အမျိုးသားတယောက်လည်းကန့်ကွက်တယ်လို့ကျွန်တော်လည်းကြားတာပေါ့နော်။အတိအကျတော့တရားဝင်မသိရသေးပါဘူး။ကျွန်တော်ရဲ့မိဘနှစ်ပါးကနိုင်ငံသားအရေးချင်းမမီဘူးဆိုတော့သဘောမျိုးဆောင်တဲ့စကားတွေပြောပြီးမှဒီလိုကန့်ကွက်တယ်လို့ကျွန်တော်ကဒီလိုပဲကြားရပါတယ
်။ကျမတို့ရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ပြီးမေးမြန်းကြည့်တဲ့အခါမျိုးမှလည်းပေါ့နော်။အငဲကိုကန့်ကွက်ထားတဲ့အချက်ကဒီနိုင်ငံသားမိဘနှစ်ပါးမွေးဖွားတဲ့သူမဟုတ်တာကြောင့်ကန့်ကွက်တယ်ဆိုပြီးတော့လည်းတည်ထားပါတယ်ရှင်။ဒါရောဟုတ်ပါလား။အငယ်ဒါနဲ့ပတ်သက်ပြီးဗာများပြောချင်ပါလေရှင်။
ကျွန်တော်ရဲ့မိဘနှစ်ပါးနိုင်ငံသားမဟုတ်ဘူးလို့ဒီလိုငြင်းနေဆိုရင်ကျွန်တော်ကပြောချင်တာကကျွန်တော်လက်ရှိတရားဝင်လွတ်တော်ကိုယ်စားလှယ်2010တုန်းကကျွန်တော်ရွေးကောက်ပွဲဝင်တုန်းကအဲ့လိုပဲအလားတူကန့်ကွက်မှုတွေရှိခဲ့တယ်။အဲ့တော့ခရိုင်လောက်ဝကလည်းကျွန်တော်တို့ကို pass ပေးခဲ့တယ်။ပြင်းနေလောက်ဝကနေလည်း pass ပေးခဲ့တယ်။ကျွန်တော်လေ့လာသိရတာကတော့ကျွန်တော်နေပြည်တော်မှာရှိတဲ့လောက်ဝကရုံးချုပ်ကလည်းကျွန်တော်ပါဝင်ကျွန်တော်မိဘနှစ်ပါးလုံးကနိုင်ငံသားဖြစ်တယ်ဆိုပြီးတော့ pass ဖြစ်တာပါနော်။အဲ့တော့ pass လို့ပဲကျွန်တော်ယနေ့ဖြစ်ပြည်သူ့တော်ကိုယ်စားလှယ်တာဝန်ကိုတန်းဆောင်နေတာ။ဆိုတော့ကိုက9နှစ်တော့မပြည့်သေးဘူး2015မှာရွေးကောက်ပွဲမဝင်ရသေးဘူး6လတင်တာပဲရှိသေးတယ်။ကျွန်တော်ယနေ့ဒီဘနှစ်ပါးကနိုင်ငံတော်ကိုကူလို့ဒီလိုပြောတဲ့ဟာဒီရှင်းတော့မရေတဲ့ကိစ္စဖြစ်တယ်
။မိဘနှစ်ပါးပေါ့နော်နိုင်ငံသားဖြစ်ကြောင်းအထောက်အထားတွေနဲ့ပတ်သက်ပြီးတော့ရောဘယ်လိုမျိုးများရှိပါလဲရှင်
။ကျွန်တော်ရဲ့အဖေဆိုရင် 1918 ခုနှစ်မှာမွေးတာ။မွေးပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံလွတ်လပ်ရကြတဲ့ကျွန်တော်ဖေကတိုင်းပြည်တာဝန်ကိုတန်းဆောင်ခဲ့တယ်။နောက်မြန်မာနိုင်ငံမှာကျွန်တော်တို့ပထမဆုံးပေးခဲ့တဲ့ဒီအမျိုးသားမဲ့ပုံတွေပေါ့အဲဒီတော့မြန်မာတပြည်လုံးမှာရှိတဲ့တိုင်းရင်းသားနိုင်ငံသားအားလုံးကိုဒီအမျိုးသားမဲ့ပုံတွေသုံးခေါက်ချိုးနံပါတ်6လုံးပါတဲ့ဟိုနံပါတ်ပေးခဲ့ပါတယ်ကျွန်တော်အဖေရဲ့နံပါတ်ကတော့ AK39935 နဲ့အမေကတော့ AK39935ပြီးတော့ကျွန်တော်အဖေကမြန်မာနိုင်ငံရဲ့တပ်ဖွဲ့မှာပြန်တန်းဝင်အရာရှိလေးဖြစ်တယ်
အငယ်တဆက်သေးပါပဲရှင်အခုပေါ့နော်ကျမတို့ကြားနေရတဲ့သတင်းအရပေါ့နော်အငယ်ဦးရွှေမောင်အနေနဲ့ဒီ white cat ကင်ထားတဲ့တူဖြစ်တယ်ပေါ့နော်ဟိုဒါရောဟုတ်ပါလားရှင်ဒီအချိန်တွေကြောက်ရောရွေးကောက်ပွဲဝင်ဖို့အခက်အခဲတွေရှိလာနိုင်မလားရှင်
white cat ကင်ဆောင်ထားတဲ့လူက2010ကလေးကကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေရလေဒီကိုယ်စားလှယ်လောင်းပြန်ခွင့်လည်းမရှိဘူးပြန်လို့လည်းမရဘူးကျွန်တော်က white cat ကင်ဆောင်တာမဟုတ်ပါဘူးကျွန်တော်မိဘလည်း white cat ကင်ဆောင်ထားခြင်းမရှိပါဘူးအမျိုးသားမတ်ပုံနဲ့ကပ်ပြအဲ့တော့ကျွန်တော်အဖေရောအမေရောကျွန်တော်တို့ရောဒါမြန်မာနိုင်ငံဥပဒေများနဲ့အရင်မျိုးသားမတ်ပုံတွေပဲကင်ဆောင်ခဲ့တယ်ကျွန်တော်အနေနဲ့တော့2010ရွေးကောက်ပွဲကလေးကနိုင်ငံသားစီစီကပ်ပြကိုပဲကင်ဆောင်ပါတယ်ကျွန်တော် white cat ကင်ဆောင်တယ်ဆိုပြီးမှ social media တွေ facebook တွေပေါ်မှာမလို့တဲ့လူတွေဒါတမဲဖန်တီးပြီးတော့ရေးတာပါအဲ့ဒါမှန်ကန်မှုမရှိပါဘူးခင်ဗျာ
အငဲအနေနဲ့ပေါ့နော်ဒီပြောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်ပြီးတော့တတိပုဂ္ဂလဝင်ရောက်ရှင်ပြိုင်တာကြောင့်ဒီလိုအခြေအနေမျိုးတွေကြုံတွေ့ရတာလားအငဲဘယ်လိုမျိုးများထင်ပါလဲရှင
်အဲ့လိုလေကျွန်တော်မပြောချင်ပါဘူးဘာလို့ဆိုတော့ကျွန်တော်ယူဆတာကတော့2012ခုနှစ်ဒီဇွန်လနဲ့အောက်တိုဘာလမှာဖြစ်ပေါ်ခဲ့တဲ့ဒီကျွန်တော်တို့ဒီရခိုင်ပြည်နယ်ကအကြမ်းဖက်မှုပဋိပက္ခအလိုမှာဖြစ်ပေါ်လာတဲ့နိုင်ငံရေးယာပီဥလူကြောင့်ပဲဒီလိုပြောတာဆိုတာတွေလို့ကျွန်တော်ယူဆပါတယ်
အကယ်၍များပေါ့နော်ခရိုင်ရွေးကောက်ပွဲကော်မရှင်ကစီစစ်ပြီးတော့ပေါ့နော်ကိုယ်စားလှယ်လောင်းတင်သွင်းမှုကိုပယ်ချလိုက်မယ်ဆိုရင်အငဲအနေနဲ့ပြည်နယ်ကော်မရှင်ထံအယူခံဝင်ပါလားဗာများဆက်လုပ်သွားဖို့များရှိမလဲရှင
်ပြည်နယ်ကော်မရှင်ကိုကျွန်တော်ဥပဒေနဲ့အယူခံမှုရှိပါတယ်ပြည်နယ်ကော်မရှင်ကပယ်လေကျွန်တော်ပြည်တော်မှုရွေးကောက်ပွဲကော်မရှင်အထိလည်းကျွန်တော်အယူခံမှုရှိပါတယ်ပြည်တော်မှုရွေးကောက်ပွဲကော်မရှင်ကလည်းပယ်မယ်ဆိုရင်တော့ကျွန်တော်နောက်ထပ်နိုင်ငံတော်ကြီးကကျွန်တော်ပြည်တော်စုလွတ်တော်အဲ့ဒီမှာလည်းဥပဒေနဲ့ရင်ကျွန်တော်ဆက်လက်လုပ်ဆောင်မှုရှိပါတယ
်ဟုတ်ကဲ့ပါရှင်အငဲဦးရှင်မောင်အခုလိုဖြေကြားပေးရတဲ့အတွက် RFA ကျေးဇူးတင်ပါတယ်ရှင်
ကျွန်တော်လည်းကြည့်လို့ဒီပါတယ်ခင်ဗျာ